အာဏာသိမ်းမှုအကျိုးဆက်အနေနဲ့စီးပွားရေးထိခိုက်မှုကြက်ကပြင်းထန်လာနိုင်တယ်လို့စီးပွားရေးလိလသူတွေကသုံးသပ်မှုတွေရှိနေတယ်လို့အာဏာသိမ်းမှုတွေအပြီးဆေးဥချုပ်ရေးကောင်စီရဲ့ကန့်သတ်မှုတွေနဲ့အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားမှုတွေကြောင့်ပါအခြေခံလူဒန်းစားတွေမှာစီးပွားရေးထိခိုက်မှုတွေမြင့်မားလာတာနဲ့ပတ်သက်လို့ VOA သတင်းတောက်မက်ခင်ပြူထွေးကတင်ပြပေးထားပါဗျာ။
ဖေဖော်ဝါရီလ၁ရက်နေ့ကစလို့စစ်တပ်ကအာဏာသိမ်းထားတဲ့အကျိုးဆက်ကြောင့်စီးပွားရေးအပေါ်တက်ရောက်နေတာမှာဒေါ်လာဈေးရွှေဈေးနဲ့ဆက်သုံးစီဈေးတွေမြင့်တက်လာခဲ့ပါတယ်။ဆက်သုံးစီဈေးဆိုရင်အာဏာမသိမ်းခင်ကထက်တလီတာကိုပြန်မြချက်300ဝန်းကျင်ထိဈေးတက်ခဲ့တာပါ။ရွှေဈေးကလည်းတစ်ချက်သားကိုချက်2သိန်းခွဲဝန်းကျင်လောက်အထိတက်နေပါပြီ။အခြေခံစားတောက်ကုန်တွေရဲ့ဈေးကတော့တိတိတသာပြောင်းလဲတာမတွေ့ရသေးပါဘူး။ဒါပေမဲ့ကိုပိုင်စီးပွားရေးလုပ်ငန်းအတော်များများအယောင်ဝယ်အေးနေတဲ့အတွက်လုပ်ငန်းတွေကတော့ထိုင်းနေပါတယ်။ဆေးဥချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်တစ်ခုဖြစ်တဲ့လှိုင်သာယာမြို့နယ်ကဆေးဆိုင်ပိုင်ရှင်တယောက်ကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါဗျ။အ
ာနာဒိန်ဒီဝါရိုက်ကတော့ကိုဗစ်ရဲ့ပုံစံတိုးတယ်၊စွာရိုက်ကတဲ့နှောင်းကအောင်တယ်။ဒီလိုပေါ့နော်။ဟိုကျွန်တော်တို့မာရှယ်လော့ထုတ်တာဆိုတော့ကျွန်တော်ဒီမှာဆိုရင်မနက်9နာရီနဲ့ည9နာရီလောက်ပဲရောင်းဝယ်ဖောက်ကတွာလာလို့ရတော့အဲ့ဒါမျိုးကြောင့်လေသူအတွာလာနည်းနည်းကျဲသွားတယ်ဟာပေါ့။ကျေးဥနေပိတ်တဲ့အပိုင်းကလည်းကိုပါလည်းမရှိတော့ဘူးဒီလည်းနေသွားတယ်တချို့လည်းဒီအာနာတင်းတဲ့အကြောင်းလည်းအလုတ်ကင်ကြီးဟိုအဆင်မပြေတော့ဘူးပေါ့နော်သူ့ဆက်ဥနေလည်းပိတ်တဲ့အပိုင်းနေပါနေဆိုတော့အလုတ်ကင်ကြီးအဆင်မပြေတော့အဲ့လိုဝင်ဝင်ဒီနေသွားတော့အကြောင်းဝယ်ဒီမှာလည်းဟိုအခြေခံစားသုံးတဲ့လူကြီးဝင်ဝင်နေတော့အကြောင်းဝယ်သမားတွေလည်းအကြောင်းဝယ်နေသွားတော့
ရန်ကုန်မြို့ရဲကစာအုပ်ထုတ်လို့ရောင်းဝယ်ရေးလုပ်ငန်းလုပ်နေသူတယောက်ကလည်းဆေးအာနာတင်းပြီးကလေးကဝင်ငွေလုံးဝမရှိတဲ့အခြေအနေကိုပြောပြပါတယ်
တော်ရပြည့်ရတဲ့အချိန်ပဲဆိုတော့ဒီနေ့ကတော့ကျွန်တော်တို့ကဟို0ပဲပေါ့နော်တကယ်ကဟိုကျိုးကျိုးပါကျွန်တော်တို့ဥပဒေရောက်ရတယ်ဆိုတော့အခုဒီဒီ level တကယ်တော့ကျွန်တော်တို့ကဟို0ပဲရောင်းရတယ်အဲဟိုတော့ကျွန်တော်တို့မတူတာပေါ့မတူတာကပြည့်ရတဲ့ဆက်ကတော့ကျွန်တော်ကကိုဗစ်ဖြစ်တော့လည်းကျွန်တော်တို့ပုံမှန်နေမှာကျွန်တော်တို့မချက်ပြေးကြအောင်ဒီမှာကျွန်တော်ဒီပြရတာကကျွန်တော်ပြောချက်တာတင်မှုစရတဲ့အခြေအနေစရတော့ကိုဖြစ်တော့တော့ဘောတော်ဝါဒီဆိုင်ရုံးထွက်လာရောစောင်းနေတဲ့ပုံတော့ပုံမင်းတွေရတာလေပုံစံကြိုင်တွေကြောင့်ရတာစောင်းချက်တွေလည်းတော့ရတာစောင်းဆိုင်စောင်းဆိုင်တွေရတာရှင်းရတာလည်းစာစောင်းဝင်တယ်ရှင်းတယ်နော်အဲ့လိုဒီခါမျိုးကျွန်တော်တို့ဆက်ရတာတော့ပါကျုံတွေ့နေရတာပေါ့
အနာသိငယ်ပြီးတဲ့နောက်စစ်ကောင်စီကအင်တာနက်ဆက်သွယ်မှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်အထူးသဖြင့်လက်ကင်ဖုန်းတွေကနေအင်တာနက်ဆက်သွယ်လို့မရအောင်လုပ်ခဲ့တာကြောင့်အွန်လိုင်းပေါ်ကနေရောင်းဝယ်ဖောင်ကားကြတဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတော်များများရပ်နားလိုက်ရတာတွေရှိနေတယ်လို့အွန်လိုင်းကနေအစားအသောက်ပို့ဆောင်ပေးနေတဲ့လူတွေမှလည်းဝင်ငွေထိခိုက်လာရပါတယ်
။ရှင်းပြောရရင်ကျွန်တော်တို့ delivery တမားရီကတော့နည်းနည်းတော့ထိခိုက်မှုပြရပါဘူး။ကိုကြီးကျွန်တော်တို့ကတနေ့လုံးမှတနေ့စားရတာဆိုတော့လေ internet မရှိဘူးဆိုတော့ internet မရှိရင်တော့ပိုကောင်းတာပေါ့ဗျာ internet မရှိတော့နည်းနည်းတော့ wifi လေး wifi နေရာလိုက်ရှာလိုက်လိုက်ရှာပြီးတော့line line လောက် wifi နဲ့ဖွင့်မွားနဲ့ line ဖွင့်ပြီးပြန်ပြီးဟိုအလုပ်ရတာနဲ့ဒါလုပ်ရရင်နည်းနည်းတော့ရှုပ်တာပေါ့ဗျ wifi လေးနဲ့ဆိုတော့အရင်တော့ထက်တော့ငွေ level မှုတော့မရဘူးပေါ့ဖွင့်နေတာပေါ့ဗျာဘယ်လိုများဟို internet line ရတော့ပုံမှန်ဆွဲနေကြဆိုရင်ဗျာတလောက်ဟိုတစ်ပတ်ကိုအနည်းဆုံးမရအောင်ဆိုတသိန်းကျော်လောက်ရရလေအခုကျတော့တကယ်နင်းဟိုအခု wifi နေနဲ့တခြားလုံးမယ်ဆိုရင်တော့မှတစ်ပတ်ကိုအနည်းဆုံးမရအောင်ဆိုရင်ဟိုကပဲပြန်ရ5000လောက်ပဲပြန်ရအဲ့လောက်တော့ပဲရ
အခုလိုအခြေအနေမှာစီးပွားရေးကမရေမရာဖြစ်နေပြီးထိခိုက်မှုကြီးမားနိုင်တယ်လို့စီးပွားရေးလေ့လာသူတစ်ယောက်ကသုံးသပ်ပါတယ်
။ဟုတ်ပြီပြောကြပါမလဲဘယ်လောက်ထိအလုပ်လုပ်လို့မရဖြစ်မလဲဆိုတာကိုပဲအချိန်လေးနဲ့မှန်းဆလို့မရဘူးဖြစ်တယ်။စီးပွားရေးပြည့်စုံမှုအလားလာလေးပေါ့နော်။အဲ့ဒါလည်းပတ်သက်လို့ဆိုရင်ညာကြီးလည်းရှိတယ်။ဟိုကျိုးတဲ့လမ်းလျှောက်လို့အချိန်ကြီးရှိတော့ကအင်းဘက်ကတော့ဟိုဖြစ်မယ်ဘယ်လောက်ကြီးမလဲဘယ်လောက်ထိစိုးစိုးဝါဖြစ်မလဲ။ယောက်တာကတစ်ဆင့်ဆင့်နော်စီးပွားရေးလောကတစ်ခုလုံးကိုနော်ဒီလူလူအောက်ချိန်ကြီးပေါ့နော်။ဘလောက်တိရိုက်ခတ်သွားမလဲဆိုတာဟိုအတိုင်းတာပဲဟိုကစဉ်းစားကြရှိဒီကြောက်တော့ထိခိုက်မယ်ဟိုကြာစင်မယ်ဟိုကုသားပြဖြေရှာလို့မတွေ့ဘူးလေဟိုဆရာနာတင်းလိုက်တဲ့အချိန်ကနေစပြီးတော့လျှောက်ထိခိုက်သွားပြီ
ပြီးခဲ့တဲ့မတ်လ26ရက်နေ့ကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့စီးပွားရေးအစဉ်ခန်းစာအရဆရာနာတင်းမှုကြောင့်မြမစီးပွားရေးကြာစင်မှုဟာ10ရာခိုင်နှုန်းအထိရှိနေပြီးနှစ်ပေါင်း30ကျော်အတွင်းအကြီးမားဆုံးကျဆင်းမှုဖြစ်လာနိုင်တယ်လို့ဖော်ပြထားပါတယ်။ဒါဟာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုနဲ့ဝင်ငွေတွေအပေါ်အခြေခံတွက်ချက်တာဖြစ်ပြီးစနပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းတာကြောင့်မြမစီးပွားရေးကိုအကြီးအကျယ်ထိခိုက်နိုင်တာကိုလည်းဖော်ပြထားတာပါ။ရွှေ့ပြောင်းသွားလာတာကိုကန့်သတ်တာ၊ဘဏ်လုပ်ငန်း၊ကုန်စည်ထောက်ပံ့ပို့ဆောင်ရေးနဲ့အင်တာနက်ဝန်ဆောင်မှုတွေအပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုတွေပြတ်တောက်တာကစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ခန့်မှန်းထားပါတယ်ရှင်။